ဂါဇာပြည်ရဲ့အစုပြုချက်နဲ့ပတ်သက်ပြီးနောက်ဆက်တွဲဆွေးနွေးဖို့နှိမ့်နိုင်မှုတွေကိုကိုင်ရိုကိုဆက်လွတ်မယ်လို့အစ္စရေးကဖြတ်သက်ပေးနေမှာခြေညာပါတယ်။ဂျာဝင်နှိမ့်နိုင်ပေးနေတဲ့အမေရိကန်၊အီဂျစ်နဲ့ကာတာကိုယ်စားလှယ်တွေဟာအစ္စရေးနဲ့ဟာမတ်တို့ကြားဂါဇာပြည်ရဲ့သဘောတူညီချက်ရဖို့တောင်းအားပေးနေကြတာဖြစ်ပြီးသဘောတူညီချက်ရဖို့လည်းနီးလာနေပြီလို့သတင်းတွေမှာဖော်ပြပါတယ်။ဟာမတ်တွေကလည်းအရင်တုန်းကသူတို့အဓိကထားပြီးတောင်းဆိုနေတဲ့ဂါဇာပြည်ရဖို့အစ္စရေးဘက်ကစစ်ပွဲရပ်ဆိုင်းပြရမယ်ဆိုတဲ့အချက်ကိုအစ္စရေးဘက်ကအတိအကျလိုက်နာဖို့မလိုတော့ဘူးလို့သဘောတူကြတာပါ။ဒါအပြင်ဂါဇာပြည်ရသဘောတူညီချက်ရတဲ့အထိနှိမ့်နိုင်မှုတွေဆက်ပြီးစ조사ပေးဖို့လည်းဟာမတ်တွေကတိုက်တွန်းနေတာဖြစ်ပါတယ်။သဘောတူညီချက်ရဖို့ဟာမတ်တွေအောက်တိုဘာ9ရက်အစ္စရေးကိုဝင်တိုက်ခြင်းကဖမ်းသွားတဲ့ဂါဇာကန်ကိုပြန်ပြီးလွှတ်ပေးရမှာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူကတော့သူရဲ့စစ်တပ်ကဟာမတ်တွေကိုအပြီးတိုင်ဖယ်ရှားဖို့မလုပ်နိုင်ခြင်းအပြည့်အဖို့သဘောတူမှာမဟုတ်ဘူးလို့ပြောထားတာပါ။နှိမ့်နိုင်အဖွဲ့ဟာဒိုဟာမှာကျင်းပတဲ့၄နိုင်ငံပါဝင်တဲ့ထိပ်သီးစည်းဝေးကနေပြန်ရောက်လာတာဖြစ်ပြီးဒဇာကန်ပြန်လွတ်မြောက်ရေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။